ရရှိမြတ်ခင်ဗျာမြတ်တမလို့နဲ့တိုင်းနာလက်နက်ကန်ကြီးချမ်းမာတာမကတိုင်းနာဖွဲ့ကြီးချင်းချင်းချမ်းမာပါဖြစ်ပေါ်နေတဲ့လက်နက်ကန်ပြပကတိကြောင့်ဒေသခံတွေလည်းထောင်ပေါင်းများစွာအတိဒုက္ခရောက်နေကြပါတယ်ဒီမကြသေးခင်နှစ်တွေအတွင်းမှာငင်းငယ်ဆွနေဝဲတွေလည်းအချင်းချင်းလောက်ခဲ့ပြီးပါပြီဒါပေမဲ့လည်းမငင်းငယ်နိုင်နေပဲဖြစ်နေရတာဘလို့အကြောင်းနေရှိနေလို့ပါလဲငင်းငယ်ဆွနေမှုတွေမှာပုံစံအစ်တည်နဲ့ချင်းကပ်ဖို့လိုအပ်နေပြီလားဆိုတော့ကျွန်တော်ဆွနေကိုစီစဉ်ထားပါတယ်ဒီပြီးခဲ့တဲ့ဒီသမရဦးသိန်းစိန်လက်ထက်အစိုးရလက်ထက်မှာဆိုရင်တော့တနင်္ဂနွေလုံးပြစ်ခတ်ရဆဲဖို့ရည်ရွယ်ထားရမယ်ဖြစ်ခဲ့တာကိုလည်းကျွန်တော်တွေ့ရပါတယ်။မှန်ထားသလိုဒီလိုမျိုးပြစ်ခတ်မရဆဲနိုင်ခဲ့တာပြစ်ခတ်တွေဆက်ဖြစ်နေရတာရဲ့အဓိကအကြောင်းရင်းအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ဘာကြောင့်လို့ပြောနိုင်မလဲဆိုတော့ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးကြမဲ့ပုဂ္ဂိုလ်ရဲ့သဘောထားတွေပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သဘောထားကိုအရင်ကြားကြပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဒီရခိုင်ပြည်အမျိုးသားကောင်စီ ANC ရဲ့အထွေထွေတွင်းရမှုဦးထွန်းစော်ရဲ့သဘောထားကိုကြားကြပါတယ်ခင်ဗျာ။
ဒီကတော့ပေါ့လေဒီကတော့ဆိုရပက်တာနေပြီးတော့စေတနာမှန်လို့ပဲပြောရပါမယ်တစ်ချက်ပေါ့နော်ပြီးအဲ့ဒီအောက်မှာမှအခြေခံကကျွန်တော်တို့အားလုံးပါဝင်ရေးကိုမဖော်ဆောင်နိုင်တဲ့တစ်ချက်ပေါ့ဆိုရကနေပြီးတော့မှအားလုံးပါဝင်ရေးကိုလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံလုံးပြစ်ခတ်ရေးစီရေးဘက်ကိုရောက်နိုင်ပါတယ်ဒီ2000နဲ့ကျွန်တော်တို့ဒီ12ကနေစပြီးတော့မှအကောင့်တွေပေါ်လာခဲ့တဲ့ကျွန်တော်ညီငယ်ရဖြစ်ခြင်းဟာ bilateral နှစ်ဖက်ကြားမှာသဘောတူညီမှုတွေရှိခဲ့တယ်။နောက်ပြီးတော့မှ multilateral လို့ခေါ်တဲ့ကျွန်တော်တို့အဖွဲ့အများနဲ့ဆွေးနွေးခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။ဒီနှစ်ခုစလုံးမှာကျွန်တော်တို့ပါဝင်ပတ်သက်ခဲ့တဲ့ stakeholders လို့ခေါ်တဲ့အဖွဲ့အစည်းများဟာစုစုပေါင်း20ဖွဲ့ရှိပါတယ်။ဒီဖြစ်စဉ်တစ်ခြားလုံးမှာပါဝင်လာခဲ့တဲ့20ဖွဲ့လုံးကမှ6ဖွဲ့ကိုဒီကရှင်းလင်းထားခဲ့ပြီးမှကျန်တဲ့ဖွဲ့တွေကိုလက်ခံပြီးမဲ့ကြည့်ပြီးတော့မှပေါ်ဆောင်တဲ့ဖြစ်စဉ်ကကျွန်တော်တို့အစိုးရရဲ့စေတနာကိုထင်ထက်ပြနေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။အဲ့ဒါကြောင့်စေတနာကကျွန်တော်တို့မမှန်ကန်ခဲ့ဘူးလို့ပဲအဲ့လိုအခြေခံအချင်းသုံးသပ်လို့ရပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးမဲ့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နောက်တူဖြစ်တဲ့ဒီနိုင်ငံရေးအခက်အခဲဒေါက်တာရံမျိုးသိန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်။ကျွန်တော်အခုလို့ feedback တွေဆက်ပြနေရတဲ့အဓိကအကြောင်းရင်းတွေနဲ့ပြောမယ်ဆိုရင်ဘလို့အကြောင်းရင်းတွေများရှိနေလဲ။
ကျွန်တော်အမြင်ကတော့ပေါ့လေဒီအစိုးရနဲ့ဒီသမရအပိုင်းကလေးရင်းရင်းနဲ့ပတ်သက်ပြီးတော့ဖြည်းဖြည်းရောက်ရောက်အကောင့်ထဲပုံမှုအပိုင်းမှာအားနည်းချက်ပြီးလိုအပ်ချက်ပြီးရှိနေတယ်လို့ကျွန်တော်အသုံးသတ်ပါတယ်။ဥပမာအားဖြင့်ပေါ့လေ2012ခုနှစ်ကစခဲ့တဲ့ဒီအပြစ်ခတ်ရစေးလုပ်ငန်းစဉ်မှာအဲ့ဒီကာလတွေကအစိုးရအနေနဲ့တိုင်းပြည်နဲ့ကန်ဖွဲ့စည်းတွေနဲ့တစ်ဖက်သက်အပြစ်ခတ်ရစေးကိုကျညာနိုင်ရမယ်ဆိုရင်ကျွန်တော်တို့2012ခုနှစ်ထဲကစပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေကိုစနိုင်ခဲ့မှာဖြစ်ပါတယ်။ဒါပေမဲ့အခေတန်းလက်တွေ့ဒီပြည်မှာအကောင့်ထဲပေါ်တဲ့အနေအထားကိုကြည့်မယ်ဆိုရင်2012ခုနှစ်ကနေ2015အနှစ်ကုန်ထိဟာဒီအပြစ်ခတ်ရစေးရေးဆွေးနွေးတဲ့ကိစ္စတွေနဲ့ပဲလုံးဝခြာလှယ်လိုက်ပြီးတော့ဖြည့်ရောက်အားကောင်းတဲ့ရလဒ်မျိုးပေါ်ဆောင်နိုင်ခဲ့တာကိုမတွေ့ရပါဘူး။နောက်ဆုံးဒီတနင်္ဂနွေပြစ်ခတ်ရစေးစာချုပ်ကိုလက်မှတ်ထိုးတဲ့နေရာမှာလေအားလုံးပါဝင်တဲ့လက်မှတ်ထိုးမှုမဖြစ်ခဲ့ပါဘူး။ဒါပေမဲ့အဲ့လက်မှတ်အားလုံးပါဝင်တဲ့လက်မှတ်ထိုးမှုမဖြစ်ခဲ့တဲ့ကြားတွေကနေပြီးတော့ဒီအားလုံးပါဝင်မှုမရှိတဲ့ NCA ပေါ်မှာအခြေခံပြီးတော့ပြည်ထောင်စုငင်းငင်းကြီးညီလာခံကိုဆက်ပြီးလုပ်ခဲ့တာဟာဒါတကယ်တမ်းကတကယ်စစ်မှန်ပြီးအားကောင်းတဲ့ပြည်ထောင်စုငင်းငင်းကြီးလုပ်ငန်းစဉ်တရက်ကိုခိခိုက်အားလျော့စေခဲ့တယ်လို့ကျွန်တော်အသုံးသတ်ပါတယ်။
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီလောက်တဲ့ကိုင်းတဲ့ဒီနီးနာပိုင်းမှာလည်းအားနည်းချက်တွေရှိရဆိုတော့သဘောမျိုးပေါ့နော်နောက်တစ်ခုရှိတာကျွန်တော်အခုဒီ UNSC ရဲ့ဒီညင်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့21ရက်နေ့ရဲ့ကြေညာချက်ထဲမှာတစ်ခုကျွန်တော်တို့တွေ့ရဒီပြီးခဲ့ပေါ့လေအကုန်လုံးအပြည့်အဝလက်မှတ်မထိုးဖြစ်ခဲ့တဲ့ဒီ NCA နဲ့ပတ်သက်ပြီးသူတို့ဖော်ပြထားတာကရှိပါတယ် NCO ဒီလက်ရှိစူဟာနဲ့တက်မလို့ဟာစီးရင်နိုင်ငံရေးလက်နက်တစ်ခုလို့တုံးနေတယ်တိုင်းသားတွေကြားမှာသွေးခွဲအနိုင်ယူရဲ့မဟာဗျူဟာကျင့်သုံးနေတယ်ဆိုပြီးတော့သူတို့ကဖော်ပြထားတာတွေ့ရပါတယ်ဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်ကြားမှာယုံကြည်မှုကအခုချိန်ထိဟိုမတီဆောက်နိုင်နေတဲ့အခြေလက္ခဏာတွေတွေ့နေရပါတယ်ဆိုတော့ဒီလိုပြဿနာတွေကြော်လွားဖို့ဆိုရင်ဒီငင်းငယ်ဆွေးနွေးမှုတွေကဟိုပုံစံသစ်နဲ့ချင်းကပ်ဖို့လိုနေပြီလားကျွန်တော်တို့နီးနာအစ်စ်တွေလိုနေပြီလားဟုတ်ဦးထုံးစော်ရဲ့သဘောထားကိုဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့အဓိကတော့ကျွန်တော်ခုနပြောသလိုမျိုးပေါ့လေအဓိကစန္ဒအရေးကြီးပါတယ်တကယ်ငြိမ်းချမ်းလို့ရတဲ့စန္ဒရှိရင်ခုနပါဝင်ပတ်သက်နေသူတွေနဲ့ကျွန်တော်တို့ပါဝင်ခွင့်ရအောင်လုပ်ဖို့လိုပါတယ်အဲ့ဒီညီတော်မှာပဲကျွန်တော်တို့အားလုံးပါဝင်တဲ့ဖြစ်စဉ်အခြေခံအောက်ကနေပြီးတော့မှတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုစီကိုရောက်မှာဖြစ်ပါတယ်အခုကကျွန်တော်တို့ရှိနေတဲ့အနေအထားတဝက်တပြက်ငြိမ်းချမ်းရေးပေါ့ဗျာ ဒါကပါလေဆိုတော့ကျွန်တော်တို့လုံခဲ့တဲ့နှစ်20ကျော်ကာလအချိန်နေပေါ့1990ကျော်ကာလမှာပြည်ခရဲစည်းရေးတွေလုပ်ခဲ့တယ်တစ်ဖက်မှာလည်းပဲတိုက်ပွဲတွေဖြစ်နေတယ်အခုအဲ့ဒါရဲ့ပြောင်းပြန်ပေါ့ဗျာဒီတိုင်းပြည်တန်တရားလေးတာပါပဲတော့မြောက်ပိုင်းကိုကျွန်တော်တို့ကရထားတဲ့အချိန်မှာတောင်ပိုင်းကိုထိုးစစ်ဆင်တယ်အခုတောင်ပိုင်းကိုရထားတဲ့အချိန်မှာမြောက်ပိုင်းကိုထိုးစစ်ဆင်တယ်ဆိုဒီလိုမျိုးလုံနီးလုံဟန်ကစည်းရေးမဟာဗျူဟာပေါ့နော်ဒီရကျွန်တော်တို့လိုအပ်တယ်လို့အသုံးပြုသုံးချနေတယ်လို့ကျွန်တော်တို့မြင်ပါတယ်ငင်းကြဲရေးကိုနိုင်ငံရေးလက်လက်တကွယ်အသုံးချသွားတယ်လို့ကျွန်တော်တို့ကတော့အဲ့လိုမျိုးသုံးသပ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုရံမျိုးတိုင်းအမြင်လဲကြားချင်ပါတယ်အခုဆိုရင် NLD ဥဆောင်တဲ့အစိုးရစိတ်လက်တက်လာတော့မှဆိုတော့ဒီငင်းကြဲရေးဆွေးနွေးပွဲအခင်းအကျင်းတွေမှာဘလို့အပြောင်းလဲလုပ်ဖို့လိုမလဲ
ကိုရဒီအနေနဲ့လုံးဝနဲ့ငါးနှစ်ပြီးသွားကာလပေါ့လေအစိုးရကပို့ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးကိုစနစ်တကျပြန်တုံးတက်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်အားနည်းချက်တွေအားသာချက်တွေကိုစနစ်တကျပေါ်ထုတ်နိုင်မှုလိုအပ်ပါတယ်။နောက်ပြီးတော့ NLD အစိုးရအဖွဲ့အစည်းနဲ့လာမယ့်9နှစ်တာပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြီးကြစီလံချက်ပြီးကြလုပ်ငန်းစဉ်ချမှတ်ပြီးတော့စနစ်တကျချင်းကပ်ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်ကိုစိုင်းပွေကောင်းတဲ့ဘောရာဆွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပထမဦးဆုံးကျွန်တော်ဒီတိုင်းရင်းသားလေးနဲ့ကင်ရီစောင်းကိုနည်းနည်းဟောဝေဖာမည်ဆိုရင်တော့အခုလက်ရှိတို့တွားနေတဲ့ကိစ္စကအရင်တုန်းကနည်းနည်းပါစောင့်ကင်ရတယ်ဆိုတော့မူလရည်ရွယ်ချက်ကိုတို့မြင်နေပြီလားလို့အဲ့လိုပဲမြင်တယ်ပါစောင့်လေဆိုတော့တို့ဖေဒရယ်ပြည်ထောင်စုကိုတို့လူချင်းလို့တချို့ကပြောတယ်နောက်တစ်ခုကတော့အဓိကကျတော့ဒီရှစ်အာနာစင်တဲ့သွားတဲ့အတွက်သူတို့လက်နစ်ကင်တယ်လို့အဓိကတော့ကျွန်တော်တို့မြင်တယ်ဆိုတော့ပီတူရီနဲ့တသားတဲ့ဖြစ်ဖို့ပီတူကိုစားပြုဖို့တော့ပုံမူပြီးမှလိုအပ်နေသူတို့လက်ကျူးစားတင်တယ်နောက်ဒီအစိုးရနဲ့တက်မလို့ဖေးရလည်းပဲအခုလေးစီသွားနေတဲ့ဆွေးနွေးတဲ့ပုံစံနဲ့တော့အဆင်ပြေမှာမဟုတ်ဘူးတိုက်ဆိုင်ကာချုပ်ရောနောက်အင်းနေဒီကသမရဖြစ်လာနေသူတို့စုဝေးသမရဖြစ်ဖြစ်သူတို့ကတိုက်ဆိုင်ဆွေးနွေးပြီးတော့မှဦးအောင်မြင့်လိုမျိုးပုံစံမျိုးနဲ့တဆင့်ဆွေးနွေးခိုင်းလိုက်နောက်ပြီးတော့လုတ်ခိုင်းလိုက်ဆိုတဲ့ဥစ္စာကတော့တို့အဆင်မပြေဘူးနေတယ်တိုက်ဆိုင်တဲ့တို့နေစားတဲ့ပုံကူရီနဲ့တိုင်းတာကောင်းဆောင်ဒီတွေ့သွားတာပို့ပြီးတော့မှအဆင်ပြေနေလို့ကျွန်တော်ထင်တယ်ဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီမှာတစ်ခုရှိတာကိုတတိုက်ဆန်ဆန်ပေါ့လေမနေ့တော့ပဲဒီကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကလော့စီဦးစီးတက်သူမှာမင်းငုံးနဲ့မှပြောသွားတာတစ်ခုရှိပါတယ်တန်းတန်းလက်နက်ကန်ပြိပခတ်ကိုမဖြစ်မနေဖြစ်ရှင်းရမယ်လို့ပြောပါတယ်ဒါပေမဲ့လက်နက်စွဲကန်ပြီးဒီမိုကရေစီပေါ်ဆောင်လို့မရနိုင်ဘူးဒီမိုကရေစီစနစ်ကိုလက်ခံနေဆိုရင်လက်နက်စွန့်ပြီးတရားဝင်နဲ့ညီလူရင်နာကိုတောင်းအပ်လိမ့်မယ်ဆိုပြီးပြောသွားပါတယ်ဆိုတော့ဟိုဒီကဒီတက်မလို့ဒီရက်တီချက်ကတိုင်းရင်းသားတွေဘက်ကဟိုလက်ခံနိုင်စရာရက်တီချက်မျိုးဖြစ်နိုင်မှာမလားဦးထွန်းစော်ရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗျဟု
တ်ကဲ့အဲ့ဒါကာကွယ်ရေးဦးစီးချုပ်ကအမြဲတမ်းပြောနေတဲ့ကိစ္စပဲလေသူရဲ့ဟောပေါ့ဒီငင်းကြိုင်းနဲ့ပတ်သက်ပြီးတော့မူဝါဒ6ရက်ချထားတာရှိတယ်။အဲ့ဒီမူဝါဒ6ရက်ကိုသူတို့ရဲ့မြန်မာဒီအစိုးရရဲ့အာဘော်တွေမှာအမြဲတမ်းဖော်ပြပါတယ်။သူတို့မြောက်ဝတီမှာဆိုလို့ရှိရင်သူကမြောက်ဝတီသတင်းစာမှာအမြဲတမ်းဖော်ပြနေပါတယ်။အဲ့ဒီ6ချက်တွေကနောက်ဆုံး2ချက်ကိုကြည့်လိုက်ပါ။နောက်ဆုံး2ချက်ကနံပါတ်5အချက်အနေနဲ့ပြောလေဆိုတော့ဒီစေဥပဒေကိုလိုက်နာရမယ်လို့ပြောပါတယ်။နံပါတ်6နောက်ဆုံးတစ်ချက်ကပါပြောလေဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်ပါဆောင်ရွက်ရမယ်လို့ပြောပါတယ်။ဒါကတော့သူ့ရဲ့ပြောနေကြစကားသူ့ရဲ့ရည်တည်ချက်ဖြစ်ပါတယ်။အဲဒါကြောင့်အဲ့ဒီအပေါ်မှာတရေတည်ရည်နေတဲ့များကာလပတ်လုံးကတော့ကျွန်တော်တို့ရေးချင်းရဖို့အတွက်အလန့်ဝေးနေဦးမှာပါ။ဘာဖြစ်လဲဆိုတော့ကျွန်တော်တို့လိုချင်တာကစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ပါတယ်။စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကို2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်အောင်မှပေါ်ဆောင်လို့မရပါဘူး။အဲဒါကြောင့်2008ဖွဲ့စည်းပုံကိုပြင်ဆင်လို့စိတ်မရှိဘဲနဲ့2008ဖွဲ့စည်းပုံပေါင်းအောက်ကိုပဲအတင်းဆွဲသွင်းနေတဲ့ပုံစံကကျွန်တော်တို့ငြိမ်းချမ်းရေးကိုဥတီတဲ့လုံနည်းလုံဟန်မဟုတ်ပါဘူးအဲဒါကြောင့်ဒီကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းနဲ့ပတ်သက်တဲ့မူဝါဒအထင်းမှာ6ချက်တည်းကအဲ့ဒီနောက်ဆုံး2ချက်ကိုသူတို့ပြင်ဆင်ဖို့လိုပါတယ်အဲဒါကြောင့်ကျွန်တော်တို့တိုင်းပြည်အခြေခံပြဿနာကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာပါအဲဒါကြောင့်တိုင်းပြည်အခြေခံဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ပြင်မယ်အသိရေးမယ်စသဖြင့်ပြင်ဖို့ပေါ့ဒီလိုမျိုးလိုလားတဲ့စိတ်ဆန္ဒတက်မတော်ဘက်ကရှိလာမှပဲကျွန်တော်တို့စစ်မှန်တဲ့ငင်းကြဲရေးစီကိုရောက်နိုင်မယ်လို့ကျွန်တော်တို့မြင်ပါတယ်
။ဆွေးနွေးပွဲအတွက်ကိုအသာဖိုင်နဲ့ပေးဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါတယ်။ကိုဦးရှမ်းပြည်တောင်ပိုင်းမှာကိုဦးရှမ်းပြည်တောင်ပိုင်းအသာဖိုင်အောင်လည်းကျွန်တော်တို့နားဆင်ကြကြပါဦးခင
်ဗျ။ဟုတ်ကဲ့မင်္ဂလာပါကျွန်တော်ကိုဦးပါ။အခုလက်ရှိပေါ့နော်တက်မတော်နဲ့ထိတိုက်မဟုတ်ဘဲနဲ့လက်နက်ကန်ချင်းချင်းပြန်တိုက်နေတဲ့ဖြစ်စဉ်တွေရဲ့အော်တောင်းဆောင်သူကြီးသမရဖြစ်ခဲ့လို့ရှိရင်သူကသမရထက်ကနေဆိုတော့ကင်တွယ်မယ်ဆိုတော့မူဝါဒစင်ခေါ်တဲ့ တက်ချိုးရဲ့လောလောလလတာဝန်တတန်းတူးမယ်လို့ကြားလာတဲ့အစီအစဉ်ရဲ့ဟိုစီဘေးစတန်တင်ဒေတာရဲ့တန်ဇာတာနဲ့မွေးစီဘပြဿနာရဲ့နောက်ကျွန်တော်မြန်မာလူမှုတိုင်ဝိုင်းမှာကြာရှည်မြင့်တွယ်လာခဲ့တဲ့ဒီပုံရိပ်စီကကိုယ်မှုပတ်စနယ်ကားတဲ့အဲ့အားလုံးရဲ့စုံမကတော့မြန်မာညီညာရေးအတွက်အဖြစ်80ရာခိုင်နှုန်းလောက်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ်ပြည်ရင်းစစ်သက်ဆူရှိနေတာဟိုစစ်တပ်နဲ့တိုင်းသားလက်နက်ကင်တွေစစ်ကင်းလုံးတက်လုံးဝမဟုတ်တာတော့တဖြည်းဖြည်းနဲ့ထင်ရှားလာနေပါတယ်အဲတန်သာတဒီမူရီစီဝါရဲ့အနောင်ဖွဲ့မပါခဲ့တဲ့ဘကဘစစ်တပ်ကိုအတောင့်အတင်းဆုံးအခံသူဖြစ်ခဲ့ပြီးနဲ့နိုင်ငံရေးစစ်မျက်နှာမှာကြာဆုံးပြီးွားတဲ့နောက်မှာတော့ပြိုကွဲခဲ့ရတာလည်းထင်ရှားတဲ့တက်တွေတခုဖြစ်ပါတယ်ကျွန်တော်ဆိုလိုချင်တာကတော့ဒီစစ်တပ်နဲ့မဟုတ်ဘဲနဲ့လက်နက်ကင်ချင်းပြန်တိုက်နေတာကိုကြည့်ရင်တက်ရဲ့ရန်လုံမှုကြောင့်တက်စပီရင်းစစ်ရှိနေတာမဟုတ်တော့ဘူးလို့ယူဆနိုင်ပါတယ်ဒေါ်သန်းစုကြည်ရဲ့သမရအထက်ကဆိုရယ်မူဝါဒလည်းတကယ်ရှင်းသန်လာပြီဆိုလို့ရှိရင်စီရေးဆရာမှလည်းပဲတက်ချုပ်ရဲ့အထက်ကိုမရောက်ရင်တော့မတန်းတူကစားမယ်လို့ဆိုလိုရရောက်ပါတယ်။လက်ရှိတက်ချုပ်ကအရင်ရှိခဲ့ဝင်စစ်ကောင်းဆောင်တွေမျိုးတိတ်ပြီးတက်ချင်ပြတ်ချင်တက်ချင်ခက်ချင်စိတ်ရှိတယ်လို့မဟုတ်ဘဲနဲ့ professional army ကိုလည်းစိတ်ညွတ်နေရသူဖြစ်တဲ့အတွက်သူတက်တန်းတိုးတာလည်းပဲစစ်တက်ကိုတိုက်ရိုက်ခိုက်ရတဲ့သူ့စီမံချက်တိုင်းစက်ပုံဖော်လိမ့်မလားလို့ကျွန်တော်တွေးစရာဖြစ်ပါတယ်။မြန်မာရီကဟိုအခုစိတ်ထဲမှာပေါ့လေစစ်တပ်ကိုအများစုမုန်းညင်မုန်းနေလိမ့်မယ်ဒါပေမဲ့စစ်သွေးစစ်မှန်တဲ့စစ်ကောင်းဆောင်အလိုလိုကူးကွယ်နေတတ်တာတော့မွေးရပါလို့ဖြစ်နေပါတယ်ဇာတိသွေးဇာတိမှပြောကြတာပေါ့တော့ဒါဘင်းတော်စသဖြင့်ကျွန်တော်တို့ခေတ်ဆက်ဆက်ကဂုဏ်ယူခဲ့ကြပါတယ်ဒါရီကလည်းပဲစစ်ကိုအများရန်ပဲမီးမွေးမှန်မသိမွေးနေတာဖြစ်နိုင်တာပါပဲဒါကြောင့်မလို့ဒီစုံမတ်တွေစုမရှင်းသွားမှသာညဉ့်ညမ်းမှဖြစ်ပါတယ်လို့ကျွန်တော်ဆွေးနွေးလိုပါတယ်ကျေးဇူးပါ
ဒါတော့ကိုဦးရှမ်းပြည်တောင်ပိုင်းမှာဆိုတော့ဒီလက်နက်ကင်ပြည်ပကတ်တွေကိုဖြည့်ရှင်းရေးမှာအဓိကကျတဲ့စစ်တပ်နဲ့ဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းအပေါ်မှာအခုဒီအစိုးရတွေဖြစ်လာမယ့် NLD အနေနဲ့ရောဟိုဘလောက်ထိပြောနိုင်ဆိုနိုင်အခြေအနေမျိုးတွေရှိလာနိုင်မလဲဟိုတိုင်းသားတွေကဒီ NLD ပေါ်မှာယုံကြည်ရဲအားကိုးရဲဆိုရင်တော့မှဟိုတပ်ဖက်ကကျတော့လက်ခံလိုက်အောင်ဟိုပြောနိုင်ဆိုနိုင်တဲ့အနေအထားမျိုးဘလောက်ထိမြင်ရလဲဦးထွန်းစောရဲ့အမြင်ဆွေးနွေးပေးပါဦးခင်ဗျအ
ဓိကငြင်းငြင်းရဲ့ဖြစ်စဉ်ပါဗျအရေးကြီးဆုံးအချက်တစ်ချက်ကဘာလဲဆိုတော့ကုန်တိတ်ခါဗျကုန်တိတ်ခါပါအဲ့ဒါကုန်တိတ်ခါကဘာနဲ့မလဲလို့မရဘူးเนาะကျတော်တို့လူကုန်တိတ်ခါနဲ့အညီတန်တူရီတူဆိုတာရှိပါတယ်เนาะတန်တူရီတူဆက်ဆံဖို့လည်းအရေးကြီးပါတယ်အခုဖြစ်ပေါ်နေတာကအဲ့လိုမဟုတ်ဘူး NGA ကိုအကြောင်းပြုပြီးမှ NGA ကိုလက်မဲ့ရေးထိုးအဖွဲ့ရေးထိုးထားတဲ့အဖွဲ့ကိုကြတော့အခွင့်အကြံကိုပေးထားတယ် NGA ကိုလက်မဲ့ရေးထိုးတဲ့လူတွေကြတော့ကျွန်တော်တို့ပြန်ဆက်ထားတယ်ဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့ဒီမုံဟောပေါ့စုပေးတံပေးစနစ်ကိုကျင့်သုံးနေတယ်လို့ဖြစ်နေပါတယ်။အဲဒါကြောင့်ဒီလိုပြုမှုတွေကိုကျွန်တော်တို့ကဆင်ခြင်ပြီးတော့မှပြင်ဆင်ဖို့လိုပါတယ်။နော်။ဘူဝါရတစ်ခုနဲ့ပြင်ဆင်ရုံနဲ့မရဘဲနဲ့ကျွန်တော်တို့စိတ်ကြီးစိတ်ထားနဲ့လုံရက်တွေကသာပြင်ဆင်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲဒါကြောင့်ဒီအပြစ်တွေလာနေတဲ့ပြည်တွင်းစီးကြီးကနှိပေါင်း80မိသားရှိတော့ပါပြီ။ဘာကြောင့်ခြေချာနေရလဲဆိုတဲ့အခါကျတော့မူမမှန်တာကတပိုင်းနော်။လူတို့ရဲ့အုပ်ချုပ်သူတွေရဲ့ပြုမှုဆက်ဆံမှုကတစ်ပိုင်းဒီနှစ်ပိုင်းကအဓိကအခြေအကျတွေလို့ကျွန်တော်တို့မြင်ပါတယ်ဒါကြောင့်ဒီနှစ်ပိုင်းစလုံးကိုအဓိကပြုပြင်ပါပဲကျွန်တော်တို့စစ်မှန်တဲ့ငြိမ်းချမ်းရေးစီကိုဥတည်မယ်ကျွန်တော်တို့တိုင်းရင်းသားများလူလာတဲ့အားလုံးလူလာတဲ့တိုင်းပြည်လုံးလူလာတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးစီကိုရောက်ရှိနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျဆိုတော့ဒီတပ်ဖက်ကလည်းလက်ခံနိုင်မဲ့အခြေအနေတိုင်းရင်းသားတွေဘက်ကလည်းဟိုလက်ခံနိုင်မဲ့အခြေအနေမျိုးဟိုညီနိုင်နိုင်မှုအတွက်ကိုဆိုလို့ရှိရင် NLD အနေနဲ့ဘလို့ပုံစံမျိုးတွေစောင့်ဖို့လိုမလဲဒေါက်တာရံမျိုးသိရဲ့သဘောထားကိုလည်းကျွန်တော်တို့တမင်းလေးလောက်တော့အချိန်ရပါသေးတယ်ဆွေးနွေးပြပါဦးခင်ဗျအ
ဲကျွန်တော်မြင်ရတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရတာဝန်ယူပြီးတဲ့အချိန်မှာခုန NCO လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေရောအားလုံးနဲ့အထူးတွေ့ဆက်ဆံပြီးတော့တကယ်လက်တွေ့ကျတဲ့ဟိုအကြိတ်ရစေကြီးအခြေအနေတစ်ခုကိုအမြန်ဆုံးပြီးဆောင်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်။အဲ့ဒီလိုအကြိတ်ရစေကြီးကိုပေါ်ဆောင်နိုင်ဖို့လေဟိုတက်မတော်နဲ့ကြည်ကြည်လေးလေးညှိနှိုင်းရှုံ့နှိမ့်ထားဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်ပြီးတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုအလို30နဲ့ကျင်းပတာမျိုးမလုပ်ဘဲနဲ့တကယ်တိုင်းသားလက်နက်ကိုင်အဖွဲ့ကြီးအားလုံးပူးစားပြီးပါဝင်နိုင်တဲ့ပုံစံမျိုးကိုရတဲ့အဖြစ်ဆောင်ဆိုင်ပြီးတော့မှပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဆက်ပြီးပေါ်ဆောင်တင်တယ်လို့ကျွန်တော်ကတော့တိုက်တွန်းချင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ပါဝင်ဆွေးနွေးပေးရတဲ့နိုင်ငံရေးကဲကဒေါက်တာရန်မျိုးသိန်းရခိုင်ပြည်အမျိုးသားကောင်စီ ANC ထွေထွေတွင်ရမှုဦးထွန်းစွန်နဲ့အတူတခြားပါဝင်ဆွေးနွေးသူအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။